အခုကမ္ဘာကောင်းဆောင်တွေကနေပြီးတော့ဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့ဒေါက်ဆန်းစုကြည်အနေနဲ့ပေါ့လေဒါဥဆောင်မှုကိုပြပြတာတာပြဖို့လိုပြီးဆိုတာမျိုးမနေ့ကဆိုလို့ရှိရင်လည်းနိုဘယ်ဆုရှင်မာလာလာကလည်းရေးတာတွေပြောတာတွေလည်းတွေ့တယ်အန်ကယ်ဆိုတော့လေဒီပုံမှာအန်ကယ်တို့ရဲ့သဘောထားအမြင်လေးသိချင်လို့ပါအန်ကယ်
ကွာဒီလိုဖြစ်နေတယ်ဒီရခိုင်ကိစ္စနဲ့ပတ်သက်တဲ့ဘုရားနိုင်ငံကြီးရတဲ့သတင်းတွေလောကမှာတဲ့သတင်းတွေမဟုတ်ဘူးဒီ information နဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကသတင်းတွေကအများကြီးလောက်ကြတယ်ဒီဘုရားနိုင်ငံနေနဲ့သတင်းဌာနတွေကပေးတဲ့ဟာတွေကသတင်းတွေကစောတယ်ဥတယ်ဥပြီးတော့သူတို့ကအစီအစဉ်တကျလောက်ထားတဲ့သတင်းတွေဖြစ်နေကျွန်တော်တို့သတင်းတွေကြတော့သူတို့က highlight မလုပ်ဘူးတို့နဲ့ဆိုင်တဲ့သတင်းတွေတော့ highlight လုပ်ပြီးတော့ကဘာကိုပြနေတာဟုတ်ဗျ။အဲအဲ့ဒါကြောင့်ကျွန်တော်ခံရတယ်ပေါ့ဗျ။အဲ့ဒီပုံမှာအတူပြင်းတော့မွတ်စင်နိုင်ငံတွေကခေါင်းဆောင်တွေတော်တော်များများကဒါကိုကျွန်တော်တို့ကပဲအဆိုးပေါ့လေ။ကျွန်တော်တို့ကပဲအဲဟိုပြိမိတ်ချုပ်ကျဲနေတယ်ဆိုတာမျိုးတွေလှုပ်လာတာတွေတွေ့ရတယ်။အဲ့ဒါကြောင့်ဒီဟာကိုတော့ကျွန်တော်ကလက်မခံဘူးခင်ဗျ
။ဟုတ်ကဲ့အခုလိုပေါ့နော်ဒီလိုဖြစ်နေတဲ့အခြေအနေတွေပေါ်မှာ NLD အစိုးရအနေနဲ့ပေါ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအနေနဲ့အဲ့တော့ဘာတွေဆောင်ရွက်နေတယ်လို့ရောအင်ကယ်တို့သိရပါလဲဒါကိုဘယ်လိုရှင်းဖို့သင့်တယ်လို့အင်ကယ်မြင်ပါလဲ
ကျွန်တော်ပြည်သောက်ကတော့ဒေါက်ဆန်းစုကြည်ကဒီရခိုင်အရေးကိုဟိုးစောစောပိုင်းတည်းကပါပဲဗျာကျွန်တော်မှတ်မိတာ2020ခုနှစ်စရခိုင်အရေးစလောက်တည်းကဒေါက်ဆန်းစုကြည်ကဒီဇိုင်းမမပဲဒါကိုခေါင်းထဲမှာထည့်ပြီးတော့စဉ်းစားပြီးတော့လုပ်နေတာပဲအထူးဖြင့်တော့အဲ့တော့ဆိုလို့ရှိရင်ဒေါက်တာစုကြည်ကဘာနဲ့စပ်ပြီးတော့တိုင်းလဲဆိုလို့ရှိရင်ရခိုင်အရေးဟာတရားဥပဒေစိုးမိုးရေးမရှိလို့တရားဥပဒေစိုးမိုးရေးအားနည်းလို့ဒီလိုဖြစ်တာဆိုပြီးတော့စပ်ပြီးတော့ပြောခဲ့တာပဲအဲ့ဒီကနေပြီးတော့မှတရားဥပဒေစိုးမိုးရေးကိုကျွန်တော်တို့တွေးစားပြီးတော့လုပ်ခဲ့တယ်ဗျာဒါပေမဲ့မရခဲ့ဘူးနော်ဒီရခိုင်အရေးကနည်းနည်းသက်သာလိုက်ပြန်ပြီးတော့ဆလာလိုက်အဲ့လိုဖြစ်တာဟုတ်ဗျာဆက်လာတော့ဒေါက်တာစုကြည်ကပဲမလုပ်သလိုလိုဒေါက်တာစုကြည်ကပဲသောလက်လူရှုတာဆိုအဲ့လိုပြောလာကြတာတွေကျွန်တော်တွေ့ရတယ်တကယ်တော့ဒေါသကြီးကဒါကိုလက်လူရှုတာမဟုတ်ဘူးအကောင်းဆုံးနိလာဖြစ်အောင်ပြင်ပြရမယ်ဆိုတာကိုဒါအကြကဏပြောလာတာပဲအဲ့ဒါကြောင့်မို့လဲဒေါသကြီးရဲ့ရည်တည်ချက်ကိုတနည်းအားလုပ်တဲ့ကမ္ဘာ့ကုလသမဂ္ဂဒီဘုံကြီးကောင်စီအစည်းအဝေးမှာတော့မှဒေါသကြီးကိုထောက်ခံတယ်အားပေးတယ်ဆိုပြီးတော့ပြောလာကြတာကိုကျွန်တော်တွေ့ရတယ်လေအဲ့တော့ဘက်တစ်ဖက်တည်းကိုကြည့်ပြီးတော့ကျွန်တော်တို့ပြောလို့တော့မရဘူးလို့ထင်ပါတယ်
ဟုတ်ကဲ့ရခိုင်အရေးကိုဖြည့်ရှင်းဖို့ပေါ့လေဒေါအောင်ဆန်းစုကြည်ကကိုဖီအန်နန်ခေါင်းဆောင်တဲ့ဒီရခိုင်အကြံပြုကော်မရှင်ကိုလည်းသူတနှစ်ကြာအပ်ခဲ့တယ်အဲ့ဒီကော်မရှင်ရဲ့အကြံပြုချက်လည်းထွက်လာပြီးပြီဒါပေမဲ့တစုံတရာအကောင့်ထဲမပေါ်ခင်လေးမှာပဲအခုမောင်တော်အရေးကထပ်ပြီးဖြစ်လာတယ်ဆိုတော့ဒါရီယာရောဘာကြောင့်လို့အငယ်အနေနဲ့သုံးသပ်ပဲဘလို့မြင်လဲအငယ်ရောဒီကိစ္စကို
ကိုဖီအန်နန်ရဲ့အစီအစဉ်ဆက်စားတကယ်တော့ပြောလို့ရှိရင်တော်တော်လေးသမာသမာကြကြရေးထားတဲ့အစီအစဉ်ပါပဲကျွန်တော်လည်းပတ်ခဲ့ပြီးနော်အဲ့ဒါကိုဘာဖြစ်လို့လက်မခံတယ်ဆိုတာကျွန်တော်စဉ်းစားလို့မရဘူးနောက်တစ်ခုကကိုဗီယာနာရဲ့ပြည်သားကစင်နာနဲ့ချိန်ကြိုက်ပြီးတော့ဘဝကုလသက်ကကသူလူညီလာခံနဲ့ချိန်ကြိုက်ပြီးတော့ဒါလုတာဖြစ်တဲ့အခါကျတော့ဒါသူတို့မှစိုးစိုးလေးရပါလေဒီလိုအရင်းချင်းတစ်ခုပေါက်ကွဲနိုင်တဲ့ဒီရချက်ရှိတယ်လို့ကျွန်တော်တို့အဲ့လိုပဲမြင်တယ်ဗျာ
ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီရခိုင်အရေးပေါ့ခုနလိုမွတ်စလင်တွေပေါ်မှာဖိနှိပ်နေတယ်ဆိုပြီးတော့သူတို့အမြင်တွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ရက်ကဆိုရင်ဆန္ဒပြပွဲတွေလည်းဖြစ်တယ်။နောက်အကျန်းဖက်ဟဲခိုင်တာအဖွဲ့ကလည်းမြန်မာကိုတိုက်ခိုက်ဖို့ဆိုပြီးပြောနေတာတွေလည်းကြားရတယ်။ဒီနေ့ဆိုရင်ပဲမော်လ်ဒိုက်ကနေပြီးတော့မြန်မာနဲ့ပတ်သက်ပြီးတော့သူတို့ကုံသွယ်မှုတွေရက်လိုက်တာတွေရှိတယ်ပေါ့နော
်။
ဒီအခြေအနေတွေကလေဘလောက်ထိပေါ့ထပ်ပြီးဆိုးဆိုးဝါးဝါးတွေဟုတ်ဖြစ်လာနိုင်မလဲဒီဒီခိုင်ရင်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာကဘလောက်ထိဖိအားတွေရှိလာနိုင်မလဲလို့အငဲအနေနဲ့ရောဟိုမြင်ပါလဲရှင
့်ဟိုမှာနိုင်ငံနဲ့ပတ်သက်ပြီးတော့ကန့်ကွက်တာတွေဆန္ဒပြတာတွေကျွန်တော်တို့မြင်နေရတာပဲကျွန်တော်သဘောပေါက်တာကတော့သူတို့ဟာသဘောဆုလာဆံဘက်ကထွေးမိလာကမ်းပါဒီဟာဘဝနိုင်ငံကိုဖိအားပေးနိုင်အောင်လို့ဒါတမင်ယူရပြီးတော့လုပ်နေတယ်လို့ပဲကျွန်တော်တို့မြင်ပါတယ်ဗျ
ဟုတ်ကဲ့ကျက်ဖက် NDA ရောဘလောက်ထိပေါ့လေဒါသတိထားရမယ်လို့မြင်ပါလဲအငဲ
သတိရထားရမှာပါပဲဒါကိုမတင်တဲ့နဲ့လုံးလို့လည်းမရဘူး။ဟိုကောင်းဆုံးပြင်ရှင်းနိုင်တဲ့နီလာကိုလည်းကျွန်တော်ဒါကမ္ဘာကောင်းဆောင်နေလေရောကိုယ်အင်းကြီးချင်းနေလေရောသူစစ်တော့ဘင်္ဂလားဒေ့ရှ်နိုင်ငံလေရောဒါလေးအကုန်လုံးညှိနှိုင်းပြီးတော့လုပ်ကြမှာပါပဲဗျာ။ကျွန်တော်ကဒီတိုင်းကတော့သွားလို့မရဘူးဆိုတော့ကျွန်တော်လည်းသိပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကလေဒီရိုဟင်ဂျာဆိုတာမရှိပါဘူးဆိုပြီးတော့မြန်မာအစိုးရကလည်းဒါပြောထားတာပေါ့လေဒီနိုင်ငံတကာကဒီရိုဟင်ဂျာဆိုပြီးတော့အသုံးနှုန်းပေါ်မှာဟိုအငယ်တော့ဘလို့မြင်လဲအင
်ဒါတပတ်တော့ဝါသပြန်နေတာဗျနောက်ကနေပြီးတော့သူ့ကိုတောက်ခံတဲ့သူ့ကိုအားပေးပြီးပံ့ပိုးနေတဲ့နိုင်ငံတွေကတပတ်တော့ဝါသပြန်နေတာပဲ အဲ့ဒီဝါရပြန့်လေရန်တရားကလည်းသူကလက်တံရှည်တယ်သူတို့ရဲ့ဝါရပြန့်လေတွေကအခုချိန်သွားတော့ကဘာမှတော်တဲ့ပေါက်ရောက်နေတာပေါ့ဗျာတကယ်တော့ပဂရိအမှန်ကတော့ဗမာပြည်မှာရိုဟင်ဂျာဆိုတာဘယ်တော့မှမရှိခဲ့ဘူးစကားအရပေါ့လေဝါရအရတော့ရှိရင်ရှိမယ်တကယ်ပဂရိအရတော့မရှိဘူးလို့မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ငယ်ခုလိုဖြစ်ချပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့